နာသိမ်းပြည်တဲ့နောက်ပိုင်းမြန်မာပြည်အရှေ့တောင်ပိုင်းဒေသမှာစစ်ကောင်စီတပ်ရဲ့ကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာလွန်ခဲ့တဲ့လကထွက်လာပါတယ်။ဘယ်အဖွဲ့အစည်းနဲ့မှပတ်သက်ခြင်းမရှိတဲ့တိကျလွတ်လပ်တဲ့ကရင်လူ့အခွင့်အရေးအဖွဲ့ရဲ့စာမျက်နှာတရားကြိုအစီရင်ခံစာဖြစ်ပါတယ်။ဒီအဖွဲ့တည်ထောင်ထားတာအနည်း30နီးပါးရှိနေပါပြီ။အရှိတောင်ပိုင်းဖြစ်တဲ့တောင်ဦးညောင်လေးပင်ပါပွန်တထုံမော်လမြိုင်ပအာမြိတ်တဝဲစတဲ့ဒေသတွေမှာသတင်းစီဆောင်တယ်လို့ဆိုပါတယ်စစ်ကောင်စီကိုဘုံရန်သူအဖြစ်သတ်မှတ်ဖို့ပြောကြပြီးမဲ့အရင်ကရှိခဲ့တဲ့တောင်းဆိုချက်တွေကိုပြန်ပြီးအားသစ်လောင်းတာမျိုးပဲရှိပါတယ်ဥပမာပါပွန်ခရိုင်မှာစန္ဒပြသူတွေကအာဇာနည်စောဘဦးကြီးရဲ့မူတွေကိုအလေးပေးပါတယ်လက်နဲ့မချရေးကရင်ကံကြမ္မာကရင်ဖန်တီးရေးနဲ့ပြည်ပြည်ကိုအတိအမှတ်ပြုရေးအဓိကထားကြပါတယ်စစ်အာဏာရှင်စနစ်ရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတဲ့ခရင်ပြည်သူတွေဟာစနစ်ရုပ်အောက်ကိုပြန်ပြီးမရောက်ချင်လို့ဆန္ဒပြကြတာလို့ဆိုပါတယ်ရင်းရမ်းတဲ့ပြည်သူဆန္ဒပြပွဲတွေတပြည်လုံးမှာဖြစ်ပေါ်လာသလိုခရင်ပြည်နယ်မှာလည်းပေါ်ပေါက်လာပါတယ
်ရင်းရမ်းစွာဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်ကချင်းချောက်ဖမ်းဆီးအကြမ်းဖက်ပြီးတုတ်ပြန်ပါတယ်ဆန္ဒပြသူများလေလေအကျန်းဖက်မှုလည်းများလေလေဖြစ်ပါတယ်။လုံညုံရေးတပ်ဖွဲ့တွေဟာလက်နက်ပစ္စည်းမျိုးစုံကိုတုံးပြီးနှိမ်နှင်းဖို့ကြိုးပမ်းပါတယ်။ဆန္ဒပြသူတွေကိုပြစ်မှတ်ထားပြီးအကျန်းဖက်တိုက်ခိုက်ပုံကိုမေးမြန်းခံရသူကပြန်ပြောပြကြပါတယ်။ပြည်သူတွေကိုတွေးတဲ့နေရာမှာတမင်ပြစ်တတ်တဲ့လူမဆန်တဲ့လုပ်ရဖြစ်တယ်လို့လှိုင်းပွဲမျိုးတွေကဆန္ဒပြသူကပြောပါတယ်။တပ်ဖြတ်မှုတွေရှိပေမဲ့ဆန္ဒပြဖို့စိတ်အားထက်သန်ကြတယ်လို့ဖန်အမျိုးဒေသခံတို့ကလည်းပြောပါတယ်အမျိုးသမီးတွေကိုစစ်ကောင်စီတပ်သားကရိုက်နှက်ကန်ကြောက်တဲ့ဖြစ်ရမျိုးတွေလည်းရှိပါတယ်ဖန်အမှာဆိုရင်အမျိုးသမီးတွေဟာဆန္ဒပြတာကိုရပ်တန့်ရတဲ့အထိအခြေအနေဆိုးသွားပါတယ
်ဆန္ဒပြပွဲခေါင်းဆောင်နဲ့စီစဉ်သူတွေဟာနေတိုင်းပြေးလွှားနေရပါတယ်သူတို့ကိုစစ်သားတွေကမှတ်မိတဲ့အတွက်အမြဲတမ်းပြေးလွှားပုန်းအောင်နေရပါတယ်အလုံးအကျွံအင်အားသုံးပြီးဆန္ဒပြပွဲတွေကိုဖြိုခွင်းကြောင်းအာဏာပြန်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့စစ်သားနဲ့ရဲသားအချို့ကလည်းအတိပြုပြောဆိုပါတယ်စစ်သားကရဲဝတ်စုံလွတ်ပြီးပြည်သူကိုပြစ်ကတ်တပ်ဖြတ်နေတာဟာရဲသားတွေကိုပြည်သူကမုန်းအောင်တမင်လုပ်နေတာလို့ပြောပါတယ်ဆန္ဒပြသူတွေကလည်းအကြမ်းဖက်မှုနဲ့ဖမ်းဆီးခံရမှုတွေကိုရှောင်တိမ်နိုင်အောင်အဖွဲ့ငယ်ကလေးတွေဖွဲ့ပြီးနေရာကွက်ချလျင်မြန်စွာဆန္ဒပြကြပါတယ်ပါအမျိုးမှာဆန္ဒပြလို့မရတဲ့အခါကျေးရွာတွေမှာဆန္ဒပြကြပါတယ်။ဒါကြောင့်ဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာတာဖြစ်ပါတယ်။လုံလုံရေးတက်နဲ့ထိတ်တက်မတွေ့အောင်လဲရှောင်ရှားရပါတယ်
။ဆီယာနာသိမ်းပြီးနောက်တနေ့မှာပေါ်ပေါက်လာတဲ့ CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပြည်ရင်ပြည်နယ်ကလည်းတက်တက်ကြွကြွပါဝင်ပါတယ်။ KNU ကသူထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုစလုံးမှာ CDM လုပ်သူတွေအတွက်ခုလုံရေးစခန်းတွေလုတ်ထားပေးပါတယ်စစ်တပ်လက်အောက်မှာအလုံးမလုတ်ချင်လို့အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်လာကြတာပါမတရားတဲ့အမိကိုမနာခံချင်လို့ CDM လုတ်တာဖြစ်ပါတယ်ဒေသခံတိုင်းရင်းသားအာနာပိုင်တွေက CDM လုတ်သူတွေကိုထောက်ပံ့ပါတယ် CDM ထောက်ပံ့ရေးကွန်ရက်တွေတောင်ပေါ်ပေါက်လာတာတွေ့ရပါတယ် KNU နယ်မြေကိုလာရောက်ခိုးလုံတဲ့ CDM လုတ်သူတွေဟာစားဝတ်နေရေးလုံခြုံရေးမှာအဆင်ပြေကြပါတယ်စစ်ကောင်စီခန့်ရရွာအုတ်ချုပ်ရေးမှုတွေကိုစန့်ကျင်ရတာဟာလေဒေသခံတွေရဲ့ခုခံရေးတိုက်ပွဲတစ်ခုဖြစ်လာပါလေ
စစ်အာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြတဲ့ပြည်သူလူထုကိုစစ်ကောင်စီကရန်သူလိုသဘောထားပြီးတိုက်ခိုက်ချိန်မုန်းတာကြောင့်အသက်ပေါင်းများစွာဆုံးရှုံးပြီးအိုးအိမ်မဲ့တဲ့ဒုက္ခတွေဥယျာဉ်သိမ်းနေချီပြီးရှိတာပါလေကြီးလက်တော်ရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေရင်နဲ့ဘုံကျဲမှုကြောင့်ထွက်ပြေးတင်းချောင်ရသူဥယျာဉ်လေတို့ဘွားနေပါလေရွာသူရွာသားတွေဟာကိုဗစ်ရောဂါကူးစက်ခံရမှာကိုအာယုံမဆိုင်နိုင်တော့ပဲစစ်ကောင်စီတပ်ရဲ့အန္တရာယ်ကိုပဲကြောက်ရွံ့နေရတယ်လို့ထွက်ပြေးလာသူတွေကပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုကိုဘိုးဘွားလက်ထက်ကလေးကတွေ့ကြုံခံစားခဲ့ရပါတယ်စစ်ကောင်စီခေတ်မှာငြိမ်းချမ်းမှုနဲ့မေတ္တာတရားကင်းမဲ့နေတာကိုတိုင်းရင်းသားတွေသိကြပါတယ်စစ်အာဏာရှင်စနစ်ကိုဖျက်ဆီးပြစ်မှတာမျိုးဆက်တည်ရတဲ့ဘဝရှင်းတန်နိုင်လိမ့်မယ်လို့ယုံကြည်သူတွေများပါတယ်စစ်ကောင်စီနဲ့စိတ်ဆက်ညီနိုင်လို့အကျိုးရှိမှာမဟုတ်ဘူးလို့အများစုကယုံကြည်ပေမဲ့လူတစုကတော့ငြင်းရမ်းတဲ့နည်းနဲ့အပြေရှားနိုင်လိမ့်မယ်လို့ယုံကြည်နေစေဖြစ်ပါတယ်ပ ပြည်သူကလက်ခံထားလို့ဒါစစ်အာဏာရှင်စနစ်တည်ရှိနေတာဖြစ်လို့ပြည်သူကလက်မခံတော့တဲ့အခါမှာပျက်စီးရမယ်လို့အများစုကယူကြည်ကြောင်းကရင်လူ့ကိုယ်ရေးအဖွဲ့အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ။